အစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ KIA နဲ့ဒီဟိုဝါအဖွဲ့တို့ဒီတရုတ်ပြည်မှာတွေ့ခဲ့ပြီးနောက်ပိုင်းပေါ့လေဒီမြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့ပေါ့လေရှစ်ဆက်ကိစ္စတွေဘာတွေများရှိမလဲလို့တဲ့
ကျွန်တော်တို့အဲ့ဒီတွေ့ပြီးတော့မှ FPNCC အနေနဲ့ဆက်ပြတ်နေဆိုပြီးတော့မှတွေ့ခဲ့တဲ့အဖွဲ့ကအဲ့လိုအကြောင်းပြန်လာတယ်လို့ဒီလောက်ပဲကျွန်တော်သိပါတယ်ကျွန်တော်ကြားထဲမှာတော့အခုလောလောဆယ်ဒီမြန်မာစုနာရဲ့သဘောထားကျွန်တော်စောင့်ပြီးတော့မှကြည့်ရမှရှိပါတယ်
ပြီးခဲ့တဲ့ဒီဇင်ဘာ15ရက်နေ့ဟာဒီတရုတ်နိုင်ငံကူမင်းမှာတွေ့ဆုံခဲ့မှုအခြေအနေပေါ့လေဟိုမြောက်ပိုင်းမှာမိအဖွဲ့တွေနဲ့ရောဗာဒီမြဆက်ဆက်ပြီးဆွေးနွေးမှုတကြက်တွေများရှိခဲ့ပါသေးလဲဗျ
ာဘာမှမရှိသေးပါဘူးခင်ဗျာကျွန်တော်ကြားထဲမှာမရှိသေးပါဘူးတို့အဲ့လိုတွေ့တယ်လို့ကျွန်တော်အကြောင်းကြားတယ်ဟုတ်ကဲ့အဲတီးရတယ်ပြီးတော့တွေ့တဲ့အဖွဲ့တွေကကျွန်တော်တို့ကိုဟိုတချို့ရှင်းပြနေတဲ့အချက်တွေရှင်းပြတယ်ကျွန်တော်ဘယ်လောက်ပဲသိပါတယ်
ဟုတ်ဇန်နဝါရီလကျရင်လည်း27ရာစုပင်လုံကြီးလာကန်လုပ်မယ်ဆိုတော့အဲ့ဒီအပေါ်မှာဘယ်လိုများရှိမလဲ
ပိတ်ကြမယ်ဆိုရင်လည်းကျွန်တော်တို့ FPNCC အနေနဲ့ကျွန်တော်တို့ဟိုအစုပြုထားတဲ့အတိုင်းဖိလာမယ်ဆိုရင်တော့ကျွန်တော်တို့ FPNCC ကကျွန်တော်တို့ဟိုစဉ်းစားရမှာပေါ့လက်ခံဖို
့ဟိုအရှိတ်ဆက်ပြီးတော့ပေါ့လေဒီ NCA လက်မှတ်ရေးထိုးဖို့ကိစ္စတွေငញ្ញញရေးဆက်ပြီးတော့ process တွေဆက်သွားဖို့ကိစ္စတွေရောဘယ်လိုများရှိမလဲမြောက်ပိုင်းမှာမေးဖွဲ့အနေနဲ့
ကျွန်တော်မြင်ပါတယ်အဲ့ကိစ္စတွေကိုအလေးအမြန်ဖြစ်ဖို့လိုအပ်တယ်သွားဖို့လိုအပ်တယ်ဆိုရင်တော့မြန်မာအစိုးရအနေနဲ့မြန်မာအစိုးရအဲ့ဒီကုသရေးအဖွဲ့အနေနဲ့ကျွန်တော်တို့ FPNCC နဲ့တွေ့ဆုံဆွေးနွေးဖို့လိုလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဒီလိုပဲတစ်ဖက်ချင်းတွေ့မယ်ဆိုရင်တော့အခုကျွန်တော်တစ်ဖက်ချင်းစီဘော်ဒါတွေကတော့ FPNCC မှာပဲရှိတယ်လို့ကျွန်တော်တို့ဟိုအကုန်လုံးကပြောပြထားပြီးသားဖြစ်ပါတယ်ဒါမြန်မာအစိုးရကုသရေးပေါ်ပဲမူတည်ပါတယ်အဲ့ဒါကိုဟိုရှေ့ဆက်သွားခြင်းနဲ့ဆန္ဒတကယ်ရှိတယ်သွားဖို့လိုအပ်တယ်လို့မြင်နေဆိုရင်ကျွန်တော်လည်းမြန်မာအစိုးရကုသရေးကကျွန်တော် FPNCC ကော်မတီကိုတွေ့ဆုံဖို့တော့ဟုတ်လို့လာလိမ့်မယ်လို့ကျွန်တော်ဒီလိုပဲပြောလိုက်ပါတယ်အဲ့လိုလုံးမှာပဲရှေ့ဆက်နိုင်တဲ့အနေအထားရှိပါတယ
်ညောင်ပိုင်းမာမေးအဖွဲ့ဝင်တွေဖြစ်ကြတဲ့ AA တို့ KIA တို့ TNLA တို့အဖွဲ့တွေပေါ့လေအခုလောလောဆယ်မှာဆိုလို့ရှိရင်ရခိုင်ဘက်မှာလည်းဟိုပလက်ဝါဘက်မှာလည်းတိုက်ပွဲကဖြစ်နေတယ် KIA ရဲ့ Laser စခန်းနီးနားမှာလည်းတိုက်ပွဲဖြစ်နေတယ်နောက် TNLA ရှိတဲ့ဒီရှမ်းပြည်မြောက်ပိုင်းဘက်မှာလည်းတိုက်ပွဲတွေရှိနေပေါ့လေမြေပြင်မှာဒီလိုတိုက်ပွဲတွေရှိနေတဲ့အတွက်ကြောင့်မို့လို့ဒီလာမယ့်27ရာစုပင်လုံကြီးလမ်းကန်ဆိုတော့လည်း January လမှာကျင်းပမယ်ဆိုတော့အဲ့တော့အခြေအနေတွေကဘယ်လိုများဖြစ်နိုင်မလဲဒီဟိုငင်းကြိုင်းကြီးကလည်းလုံနေတယ်မြေပြင်မှာလည်းတိုက်ပွဲကမငြိမ်ဘူးဆိုတော့လေ
ကျွန်တော်တို့တောင်းလျှောက်ထောက်ပြနေတာအဲ့ဒါပါပဲဒီဒီခံရည်ဆွေးနွေးပွဲတွေညီလာခံရလို့မလို့တာပြောတာလက်တွေ့ညီချင်းစီမှာအခုပွင့်လင်းရဒီမှာဆိုရင်တိုက်ပွဲတွေကဒါအပြင်းနေတယ်အခုဆိုရင်ဟိုခဏစောစောပြောတဲ့နေရာဒီမှာကျွန်တော်တို့ဒီရမှာရောကချင်မှာရောရခိုင်မှာရောတိုက်ပွဲတွေပြင်းနေတဲ့အချိန်ကြီးဒါဖြစ်တယ်ကိုကမှလည်းလက်လက်ကြီးတောက်လျှောက်ထုခံရတယ်တိုက်ပွဲတွေပြင်းလက်အနေထားထပ်ပြီးပြင်းအောင်မဲ့အနေထားလည်းရှိပါတယ်ဆိုတော့ဒါတွေကညီချင်းကြီးတကယ်ပွားဖို့ဟာကိုတော်တော်ဟိုအဟန့်သားတွေပဲဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ကျေးဇူးပါဦးတာပုံကြောင့်ဗျ
ဒီမှာကျေးဇူးပါခင်ဗျာကျေးဇူးပါ